ကချင်ပြည်နယ်မြကြီးနားဗမော်ကားလမ်းတစ်လျှောက်မှာတော့ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ပြီးတော့အပြင်းထန်ဖြစ်ပွားနေပါဗျ။မနေ့ကစတင်လိုက်တဲ့နှစ်ရက်တာတိုက်ပွဲအတွင်းမှာ KIA ဘက်ကစခန်းကြီး၄ခုလောက်အပါအဝင်စခန်းပေါင်း၁၀ခုကျော်လောက်ကိုသိမ်းယူနိုင်ခဲ့ပါဗျ။တဆက်တည်းမှာပဲစစ်ကောင်စီဘက်ကပြစ်လွတ်လိုက်တဲ့လက်နက်ကြီးကြီးဟာတရုတ်နိုင်ငံဘက်ခြမ်းကိုကျရောက်တာတွေရှိပါတယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်။ဒေသခံတွေဘက်ကတော့ဒေါ်ဖုံးရံအခြေဆိုင်ခလာရတလေးနှစ်စခန်းကိုသိမ်းယူလိုက်တယ်လို့ပြောပေမဲ့ KIA ဘက်ကတော့အတိမပြုသေးပါဘူး။ရန်ကုန်ကပေးပို့တဲ့သတင်းချက်လက်အခြေခံပြီးကိုစော်ဝင်းလိုင်းတင်ပြပေးထားပါတယ
်။ကချင်လွတ်မြောက်ရေးတပ်မတော် KIA ကဝိုင်းမော်နဲ့မိုးမောက်မြို့နယ်အတွင်းမြစ်ကြီးနားဗမော်ကားလမ်းတစ်လျှောက်ကစစ်ကောင်စီရဲ့တပ်စခန်းတွေကိုကြာသာပတိနှစ်မနက်ကဒပြိုင်နဲ့တိုက်ခိုက်ခဲ့တာပါဒီကနေ့မနက်ပိုင်းမှာလည်းတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေခဲ့ပြီးနေ့ရက်တာတိုက်ပွဲအတွင်းမှာစစ်ကောင်စီရဲ့တပ်စခန်းတချို့ကိုသိမ်းယူနိုင်ခဲ့တဲ့အကြောင်း KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
တိုက်ပွဲကတော့ဆက်ရှိနေပါလားမနေ့ကခံပြီးလာရှိပါတယ်ဒီနေ့ကတော့တပ်ပုံပေါ့နော်တပ်ပုံခံကြလဲမနေ့ကညတကောင်မှာတော့သိလို့ရပါပြီနောက်တစ်ခုရှိတာကတော့မနေ့ကတမင်ပုံပြစ်တယ်ရဟိုမစိနာကားလမ်းပေါ်ကမလိစခန်းအဲ့ဒါလဲသူတို့ဖြတ်ပြသွားပြီးမှဒီနေ့ကျွန်တော်တို့နေမချင်းရဲ့လုပ်ဖပါပြီနောက်တစ်ခုကတော့လုံခခံအဲ့ဒါလဲဘုံလုံးသိပိုက်လို့ရပါเออคันบ่งกับกินดิบาดิบ่เนาะอารมณ์เนี่ยปองแล้วลูกชิเนาะเออ3คนเราต้องฉิบาดิ
สคันจีดิอนีเนี่ยไลซ่าอนีก็บวนเปลี่ยนบวนสคันอภิญอินตับบวนสคันมลิสคันอินลงคะก็ปิตุสิสคันโนปาวินจองပြောပါတယ်ဒီကနေ့မနေ့ပိုင်းမှာစစ်ကောင်စီဘက်ကไลซ่าမျိုးကိုပြစ်ခတ်တဲ့လက်နေကြီးတွေတရုတ်နိုင်ငံဘက်ကိုကြောက်ရောက်တာရှိကြောင်းနဲ့ခရာနဲ့ဘွန်ရဲဘွန်ဘက်ကိုလေကြောင်းကတက်ခိုက်တာရှိပေမဲ့လိုက်စားကိုလေကြောင်းကတက်ခိုက်တာမရှိကြောင်းလဲအခုလို့ဆက်ပြောပါတယ
်ဒီနေ့6နာရီ9နာရီဝန်းကျင်နောက်မှာပေါ့ဟိုဗလဲနာပေါ့တောင်ကနဲ့ပြစ်လက်တယ်လည်းနဲ့ချီချီတွေကျွန်တော်တို့လိုက်စားဒီတွေ့မှာလည်းတစ်လုံးလောက်ကြာတယ်နောက်ပြစ်ပြီးဘက်မှာကြာတယ်လည်းတွေ့လုံးလောက်လည်းကြာတယ်ခြေတွေရှိပါတယ်ခင်ဗျာဟုတ်ကဲ့လေကြောင်းနဲ့တက်တာတွေရှိပါတယ်ခါရတောင်တို့ပေါ့နော်ဒီဘုံလေတောင်ဘက်တို့ကိုတို့လေကြောင်းနဲ့ပြစ်တာရှိပါတယ်ဟုတ်ကဲ့ဟုတ်ကဲ့လေဆိုမြို့ပြမှာတော့မလာဘူ
းကဲ KIA ရှီရန်တပ်ဖွဲ့ဝင်တွေနဲ့နိစက်သူတူကတော့ဒေါ်ဖုံးရံမြို့အခြေဆိုင်ခလာရတလေးနစ်စခန်းကို KIA ကဒီကနေ့မနေ့ပိုင်းမှာတင်ယူလိုက်ပြီးမိုးမောက်မြို့နယ်အတွင်းမှာနွမ်လန်းတပ်စခန်းတနေရတာတိုက်ပွဲဆက်ဖြစ်နေကြောင်းပြောပါတယ
်အခုဖွရဝန်ဖွထူလာဒီမနေ့တင်လိုက်ပြီးဖွရဝန်ဖွတူလေဒီမနေ့ဒီနေ့လာမှာတင်ပြီးအခုမှဒီဟာမိုးတို့အရင်မိုးတို့ဘာလို့မှကိုချမ်းကြီးမှအပေါ်ဆွားတယ်ဒီလောက်မှာအဖိုးကြီးဖြစ်နေတော့မယ်ဒီလောက်ပဲလို့တော့လည်းအဲ့ဒါပြင်တော့ပြီးပြီဒီတော့ကတော့အဲလေရင်ကဒီနဲ့ခေါ်တော့လာချေသွားတယ်အခုတော့မှဟိုကျင်းထောက်လာတယ်မဟုတ်ဟိုကအော်ပန်ချင်းသွားတယ
်ဘုံမှုကြီးတော်ဘူးကတော့ဒေါ်ဖုံးရံတပ်စခန်းသိမ်းယူခဲ့တဲ့တည်င်းမရရှိသေးကြောင်းပြောပါတယ်အ
ော်ပြောလို့ပြောကြတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာမရသေးဘူး
KNG ခေါ်ကချင်သတင်းဌာနကတော့ဒေါ်ဖုံးရံအခြေဆိုင်ခလာရတလေးနစ်ကဒီမနေ့စံတားရီလောက်မှာအလံပြူထောင်ပြီးလက်နက်ကြီးချခဲ့ကြောင်းသတင်းဖော်ပြပါရယ်မြစ်ကြီးနားပေါ်မှာလမ်းတကြောမှာရှိတဲ့စစ်ကောင်စီတပ်စခန်းကို KNG ကထိုးစစ်ဆင်တိုက်ခတ်တာကြောင့်လမ်းမကြီးမှာတည်ရှိတဲ့ကျေးရွာအများပြားဟာစစ်ဘေးရှောင်နေကြရပါတယ်ဒေါ်ဖုံးရံနဲ့မြို့သစ်ကြားကရွာအများစုကတော့ကလမကြီးအနောက်ဖက်မုံလိုင်းချောင်းဘေးကကြေးရွာဘက်ကိုတင်းရှောင်နေကြသလိုတချို့ကတော့မိုးမောက်ဗမော်ဘက်ကိုတင်းရှောင်နေကြရပါတယ်လောလောဆယ်မှာဗမော်မြို့ပေါ်ကဖုန်ကြီးကျောင်းတွေမှာစစ်ရှောင်2000ကျော်လောက်ရောက်ရှိနေကြောင်းဗမော်မြို့ကတဦးကပြောပါတယ
်မြို့ပေါ်တော့ပုံမှန်တိုင်းပဲသွားလာနေကြတော့ပါပဲဒါပေမဲ့နည်းနည်းတော့မြို့ကတော့ရှောက်သွားတယ်ပေါ့နော်ဒါပေမဲ့ဟိုစစ်ရှောင်တွေတော့အများကြီးလာတော့ဒီကျွန်တော်ကစီကန်းကြီးကစပီးနေတယ်ဒီဘက်မှာကိုရွှေ့လာကြတယ်စီကန်းကြီးမန်သားအဲ့ဘက်ကျောင်းလုံးကဒီဘက်ကိုရွှေ့လာကြတယ်နော်မြို့ကုန်းတော့ကွယ်လေဒီပဲဘုံမောရောက်ခါကြောက်မိုးမောနေတဲ့ဟာဒီပေါ်ရွာကြီးတို့ဝင်ရဒီပဲရောက်တာဒီမိုးဖုန်းကြောင်းနေပါဗျာနေဆုံး2000-3000ကျော်လောက်တော့ရှိမယ
်မနေ့ညကဗမော်အခြေဆိုင်စစ်ကောင်စီတပ်ကတညာလုံးလက်နက်ကြီးပစ်ခတ်တာတွေရှိခဲ့တယ်လို့ဗမော်တပ်ကတော်ဝန်အတွင်းကဆရာနဲ့ចောင်းသားတွေကိုလည်းနေရာရွှေ့ပြောင်းခိုင်းပြီးစစ်တပ်ကနေရာယူထားကြောင်းနဲ့ဗမော်လေစိတ်လက်နက်ကြီးပစ်ခတ်ရပြီးတဲ့နောက်လေစိတ်ပိတ်ထားကြောင်းလည်းပြောပါတယ်မနေ့ကဝိုင်းမော်မြို့နယ်အောင်မြေတအနီးဖြစ်တဲ့ KIA နဲ့ဖြစ်တဲ့တိုက်ပွဲမှာတော့လီစုပြသူစစ်ကောင်းဆောင်ဥရွှေမင်းတေဆုံးချောင်းဝိုင်းမော်ဒေသခံတွေကပြောဆိုပါတယ် KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဥရွှေမင်းတေဆုံးတာမှန်ကန်တယ်ကြောင်းသာပြောဆိုထားပါတယ်ဒီရက်ပိုင်းမှာတော့ဖားကတ်မြို့နယ် တမခံဘက်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုမန်စီမြို့နယ်က KIA တိုင်ရင်စနစ်နဲ့တိုင်ရင်29ဘက်မှာတိုက်ပွဲဖြစ်ပွားတာရှိကြောင်း KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်လက်ရှိကချင်းပြည်နယ်မြစ်ကြီးနားပေါ်မှာလမ်းတစ်လျှောက်ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ